တနင်္ဂနွေအပြည့်ခတ်ရက်စရည်ညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့နှစ်ဖက်ဆွေးနွေးနေကြတဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စရည်စာချုပ်မူကြမ်းကိုဒီကနေ့အပြည့်သက်သဘောတူညီချက်ရခဲ့တယ်လို့နှစ်ဖက်တို့ကပြောပါတယ်။တနင်္ဂနွေအပြည့်ရည်စာချုပ်မူကြမ်းဟာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စရည်စာချုပ်ချုပ်ဆိုနိုင်ဖို့အတွက်ပထမခြေလှမ်းလည်းဖြစ်ပါတယ်။ဒီအပိုင်းကိုတော့မနေ့ပြန်မှအချောသက်ဆွေးနွေးပြီးနှစ်ဖက်ညှိနှိုင်းရေးခေါင်းဆောင်တွေပနာမသဘောတူလက်မှတ်ရေးထိုးပြီးမူကြမ်းကိုအတည်ပြုသွားမှာလည်းဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မမေခါကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ကျင်းပတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA ဆွေးနွေးပွဲ9ရက်မြောက်နေ့မှာပဲနှစ်ဖက်ကိုယ်စားလှယ်တွေကစာချုပ်မူကြမ်းအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းပြောကြားခဲ့တာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးမှုနဲ့ပတ်သက်ပြီးခုရရှိလာတဲ့မူကြမ်းကိုတိုင်းရင်းသားခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးညီတာခံမှတင်ပြပြီးသဘောတူမတူဆုံးဖြတ်ပြီးမှတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA စာချုပ်ကိုချုပ်ဆိုသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတနင်္ဂနွေလုံးပြစ်ခတ်ရက်စရေးညှိနှိုင်းရေးအဖွဲ့NCCT ခေါင်းဆောင်ဦးနိုင်ဟန်တာကခုလိုပြောပါတယ
်အခုကတော့ကျွန်တော်တို့အစ်င့် NCCT နဲ့ UPWC အစ်င့်မှာတော့အလုံးသဘောတူညီရပါပြီဒါပေမဲ့နည်းနည်းတော့ပြောရအောင်ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စရေးလက်မှတ်ထိုးဖို့အစ်င့်ဆိုတဲ့အမှာကျွန်တော်တို့ NCCT အစ်င့်နဲ့အဆုံးပြပြီလို့မရသေးဘူးကျွန်တော်တို့ကအဖွဲ့ပေါင်းစုံရဲ့စိတ်ကြီးကောင်းဆောင်တွေကိုစိတ်ပေါ်ပြီးတော့မှသူတွေလောက်ရမယ်အဲ့ဒါမှတင်ပြရမယ်သူတို့ကနေပြီးတော့မှအဆုံးဖြတ်ပေးရမယ်သူတို့ဥပမာသူတို့ပြင်ချင်တာဖြည့်ဆည်းချင်တာရှိကောင်းရှိနိုင်မှာပေါ့ဗျာနော်အဲ့သူတို့ရဲ့တင်ပြမှုတွေနဲ့တစ်ခါကသူတို့ရဲ့အတီးပြီးမှုကိုရပြီးတော့မှတရားဝင်သူတို့ကိုယ်တိုင်လက်မှတ်ထိုးဖို့ဖြစ်ပါတယ်အဲ့ဒါလိုရည်ရထားပါတယ်နော်
တနင်္ဂနွေလုံးပြစ်ခတ်ရက်စရည်ညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့နှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့ပထမအဆင့်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်စာချုပ် NCA စာချုပ်မူကြမ်းရအောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။အခုဆွေးနွေးခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်စာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေး MBC မှအကြံပေးဦးလာမောင်ရှိကခုလိုပြောပါတယ်
။ဒီနောက်ဆုံးပေါ့လေတစ်ဖက်ခေါင်းဆောင်တွေကိုယ်တော်အဖွဲ့တွေဘောစီနိုင်ခဲ့တဲ့ NC မှာအခန်းပေါင်း9ခန်းနဲ့အပိုက်ပေါင်း30ဆုံးပိုက်နဲ့ပိုက်ငယ်ပေါင်း26ခုပါပါတယ်။အဲ့ဒါကိုကျွန်တော်တို့ဖြစ်အားလုံးကိုအဖက်သဘောတူနိုင်ရည်ဖြစ်တာကိုလည်းကျွန်တော်တို့မှာအသိပြုလိုပါတယ်။သူသဘောတူထားတဲ့ချက်တွေကိုအဲ့လိုဒီကောင်လေးသူရဲ့ဆက်မြက်အသေးလေးကဆက်မြက်ပါပြန်ကြည့်ဖို့ဆိုရဲကျွန်တော်တို့ဘက်ကတော့ဂျီဘူအားဖြင့်တော့ဒီဘက်ကတော့အားလုံးကျွန်တော်တို့ဘက်ကတော့ပြန်ကြည့်တယ်ဒီပြည်သားဖြစ်တဲ့အတွက်ဒီစီစီကိုလင်းဖို့တဲ့အခြေအနေမှာဒီလေကျွန်တော်တို့ဘက်ကတော့ဒီပြည်သားတော့ဂျီဘူအားဖြင့်တော့
စာချုပ်မူကြမ်းမှာပါတဲ့သဘောတူညီဖို့ခဲနေသေးတဲ့အချက်တွေကိုအစည်းအဝေးဆုံးဖြတ်ချက်အနေနဲ့ထည့်သွင်းထားတယ်လို့တနင်္ဂနွေလုံးပြစ်ခတ်ရက်စရည်ညှိနှိုင်းရေးအဖွဲ့ NCCT ကဒေါက်တာစလိုင်းလျံမုံစာခေါင်ကပြောပါတယ
်ဒီမှာကျွန်တော်တို့ဆွေးနွေးပြီးတော့မှအဖြေရှာလို့မရတော့ဘူးဆိုတဲ့ဟာမျိုးတော့မဟုတ်ဆွေးနွေးရတဲ့အရန်ခက်ခဲလို့စစ်တူးလို့မရတော့မယ့်အနေအထားမျိုးရှိတဲ့ဟာကိုကျွန်တော်တို့အနေနဲ့အစည်းအဝေးဆုံးဖြတ်ချက်အနေနဲ့ကျွန်တော်ထားပါတယ်အဲ့ဒီအစည်းအဝေးဆုံးဖြတ်ချက်အနေနဲ့ထားတဲ့အချက်တွေကိုကျွန်တော်တို့အနေနဲ့ဘလို့သဘောတူထားတယ်လဲဆိုတော့အထွေထွေမှာဟိုအပိုက်တစ်ခုအနေနဲ့သဘောတူညီမှုကိုကျွန်တော်ရေးထားပါတယ်အဲ့ဒီသဘောတူညီမှုအနေနဲ့ရေးထားတာဆုံးဖြတ်ချက်အနေနဲ့ပါသွားတဲ့အချက်တွေကိုကျွန်တော်တို့ NCA စာချုပ်မှာပါတဲ့အချက်အပိုက်ကိတုတ်ကျွန်တော်တို့စစ်ဆက်အကောင့်ထေပေါ်တဲ့နေရာမှာအကျုံးဝင်စေရမယ်ကူကားရမယ်ဆိုပြီးတော့ကျွန်တော်သဘောတူထားတာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့နှစ်ဖက်စလုံးကတနင်္ဂနွေလုံးအပိခတ်ရစေးသဘောတူစာချုပ်အမြန်ဆုံးလက်မှတ်ရေးထိုးဖို့လိုအပ်ပြီးတနင်္ဂနွေလုံးအပိခတ်ရစေးသဘောတူစာချုပ်ချုပ်ဆိုနိုင်မှာပဲနိုင်ငံရေးဆွေးနွေးပွဲစတင်ကျင်းပနိုင်မှာဖြစ်တယ်
။နှစ်ဖက်သဘောတူဖို့ခက်ခဲနေသေးတဲ့အချက်တွေထဲမှာတက်တာသစ်စုဆောင်ခြင်းနိုင်ငံရေးတွဲဆုံဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ပုံကူများတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA စာချုပ်ကိုလက်မှတ်ထိုးရမည်တိုင်းရင်းသားအဖွဲ့အစည်းနဲ့လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းစတဲ့အချက်တွေပါဝင်ပါတယ်ရှင်